Welcome to the Voice of America in Burmese.
မင်္ဂလာ ညနေ ခင်း မှာ တော်တာရှင်များရှင် 2018 ခုနှစ် ဖေဖော်ဝါရီ လ 5 ရက် တနင်္ဂနွေနေ့ ညနေ ခင်း အတွက် VOA American တန်ရဲ့ မြန်မာပိုင်း အစီအစဉ်တွေ ကို မြန်မာ စံတော် ချိန် ညနေ 6 နာရီ ခွဲ က နေ 8 နာရီ အထိ ကလိုင်းဒိုမီတာ 16.25 တို့ က နေ ဓာတ်ရိုက် အသံ လွှင့် နေ ပါ ပြီ ရှင်
ဒီညနေ့ကအစီအစဉ်မှုကကျမစုမောပါရှင်မင်္ဂလာညနေ့ခင်ပါရှင်ကျမသင်္ကီထိုက်ပါမွတ်စလင်အများစုနေထိုင်ရာနိုင်ငံ89နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်တမ်းမြစ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ဖြင့်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်တရားရုံးကပယ်ချလိုက်ပါတယ် India ဝင်ကြီးချုပ်ပေါ်လူချိုက်များမှုကိုစမ်းသပ်တဲ့ပြည်내ရွေးကောက်ပွဲတွေကတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကဆက်လို့ကျင်းပနေပါပြီဒီလိုထိတ်တန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုညံဝင်းအောင်နဲ့အတူချေညာပေးပါမယ်ရှင်ဟုတ်ကဲ့ပါရှင်ဒီညနေ့ခင်းသောတာရှင်နေနားဆင်ရမယ်နောက်ဆုံးရသတင်းတွေကတော့မနေ့စနေနေ့တုန်းက
UNFCA ကသဘောထားအမြင်ဘယ်လိုရှိပါလဲကျွန်တော်ကကြိုဆိုတယ်ဗျာရောက်လဲဆိုတော့လူတွေကတော့ဒီလိုဟိုဆန္ဒထုတ်ဖော်တာကတော့အာဒါချိန်ခါရောက်လို့အချိန်ကတောက်ဆုံချက်ရောက်သွတ်လုပ်တယ်လို့ကျွန်တော်ကမြန်မာနိုင်ငံရဲ့ပြည်နယ်နဲ့တိုင်းနယ်မှာတိုင်းရင်းသားဘာသာစကားနဲ့ရိုးရာသင်ယိုညွှန်တန်းတွေရေးဆွဲခွင့်ပေးတဲ့ဖက်ဒရယ်ပညာရေးစနစ်ရှိဖို့လိုတဲ့အကြောင်းသတင်းနဲ့အတူကိုလတ်လှူ
န်ကလူတွေအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်တားမြစ်တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချပါတယ်ဆန်ဖရန်စစ္စကိုကအမှတ်9စီရင်စုအယူခံတရားရုံးကအမေရိကန်ပြည်ထောင်စုအစိုးရနဲ့ဝါရှင်တန်ပြည်နယ်တို့အနေနဲ့တနင်္လာနေ့နေခင်းပိုင်းမှာရှောက်လဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါတယ်စနေနေ့ညပိုင်းကလုပ်တဲ့အစိုးရရဲ့ရှင်းလင်းပွဲမှာတော့နိုင်ငံတွင်းဝင်ရောက်ခွင့်နဲ့ပတ်သက်လို့သမ္မတရဲ့လုပ်ပိုင်ခွင့်အာဏာကိုတရားရေးပိုင်းကနေလွှမ်းမိုးချုပ်ကန်လို့မရဘူးလို့အစိုးရရဲ့ယာယီလက်ထောက်ရှိနေချုပ် Noel Francisco ကပြောပါတယ်။ပြည်ဝင်ခွင့်ကန့်သက်တားမြစ်တဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုနိုင်ငံတော်တရားရုံးချုပ်တရားသူကြီး James Robert ကတားမြစ်ပိတ်ပင်လိုက်တာကြောင့်ဒီအမိန့်ကိုချက်ချင်းပြန်အသက်ဝင်စေဖို့အစိုးရဘက်ကအယူခံတင်ခဲ့တာပါ။အခုလိုတရားသူကြီး James Robert ရဲ့တားမြစ်ချက်အပေါ်သမ္မတ Trump ကလည်းတရားသူကြီးကိုပြန်ဝေဖန်ပါတယ်။ဒီလိုတားဆီးတာဟာအလွန်ဆိုးဝါးပြီး NDA ရှိတဲ့လူတွေနိုင်ငံတွင်းဝင်ရောက်လာဖို့ခွင့်ပြုလိုက်တယ်လို့ဖြစ်သွားတယ်လို့လည်းသတိပေးပါတယ်။သမ္မတ Trump ကဝါရှင်တန်ပြည်နယ်ကအသက်69နှစ်အရွယ်တရားသူကြီး James Robert ကိုရည်ညွှန်းပြီးဝေဖန်ပြောဆိုတာဖြစ်ပါတယ်။ခွန်ဆဘေးတရားရည်အယူအဆရှိသူလို့သိထားကြတဲ့တရားသူကြီး James Robert ကတော့သမ္မတဟောင်း George W. Bush လက်ထက်2004ခုနှစ်ကပြည်ထောင်စုတရားသူကြီးအဖြစ်ခန့်အပ်ခံထားသူဖြစ်ပါတယ
်။ Donald Trump သမ္မတဖြစ်လာပြီး3ပတ်တည်းဝင်လာတဲ့အချိန်ထိအမေရိကန်ပြည်ထောင်စုတဝန်းနဲ့နိုင်ငံတကာမှာပါ Trump ရဲ့မူဝါဒနဲ့သဘောထားတုံ့ပြန်ချက်တွေပေါ်ဆန္ဒပြပွဲတွေတောက်လျှောက်ဖြစ်နေတာပါ။ပြည်ထောင်နိုင်ငံလန်ဒန်မြို့မှာတော့ထောင်နဲ့ချီပြည်သူတွေဟာစနေမနေ့တုန်းကအမေရိကန်တန်ယုံရှိစူဝေးဆန္ဒပြခဲ့ကြပြီးထရမ့်ကိုဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြခဲ့ကြတာပါဆန္ဒပြပွဲမှာလူမျိုးကြီးဝါဒဆန့်ကျင်သူတွေနဲ့မွတ်စလင်အရေးလှုပ်ရှားသူတွေပါဝင်ခဲ့ကြပြီးသူတို့ကထရမ့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုကိုရောအဲ့ဒီတားမြစ်မှုပေါ်ဝေဖန်မှုတုံ့နှင်းနေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့ပြည်ထောင်အစိုးရကိုပါဆန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အမေရိကန်တန်ယုံကနေဆန္ဒပြသူတွေဟာဝန်ကြီးချုပ်ယုံထိုင်တဲ့ဒေါနင်းလန်တီချီတက်ဆန္ဒပြခဲ့ကြပါတယ်။လန်ဒန်မှာရှိတဲ့အမေရိကန်ကောင်စစ်ဝန်ယုံရှိမှလည်းထောင်ချီတဲ့ဆန္ဒပြသူတွေစုဝေးခဲ့ကြပြီးအမေရိကန်သမ္မတကိုရောအစ္စလမ်မုန်တူရေးကိစ္စတွေကိုပါဆန္ဒပြခဲ့ကြပါတယ်။ဂျာမနီနဲ့ပြင်သစ်နိုင်ငံတွေမှာလည်းအလားတူဆန္ဒပြပွဲမျိုးလုပ်ခဲ့ကြပြီးလူ1000ကျော်စီလောက်တက်ရောက်ခဲ့ကြပါတယ်။ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာလည်းလူ1000လောက်ဟာအမေရိကန်သမ္မတရဲ့အမိန့်ထုတ်ပြန်ချက်ပေါ်ဆန့်ကျင်ဆန္ဒပြခဲ့ကြသလိုဩစတြေးလျတိုင်းအပြင်ဘက်ကျွန်းတွေပေါ်မှာဒုက္ခသည်ထင်းထင်းစခန်းတွေကိုပိတ်ပင်ဖို့တောင်းဆိုကြပါတယ်။အလားတူအင်ဒိုနီးရှားနိုင်ငံမှာလည်းလူ30လောက်ကအမေရိကန်တန်ယုံရှိသွားရောက်ပြီးထရမ့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုပေါ်ဆန္ဒပြခဲ့ကြပါတယ်။အမေရိကန် CBS ရုပ်သံသတင်းဌာနကကောက်ခံရရှိတဲ့နောက်ဆုံးလူထုစစ်တမ်းအရ ထရမ့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုဆုံးဖြတ်ချက်ကိုထောက်ခံသူအမေရိကန်နိုင်ငံသား45ရာခိုင်နှုန်းလောက်ရှိပြီး51ရာခိုင်နှုန်းကတော့ထောက်ခံမှုမရှိပါဘူး။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုတို့မနေ့စနေနေ့ကတယ်လီဖုန်းနဲ့ဆွေးနွေးပြောဆိုမှုတွေအတွင်းရုရှားနဲ့ပရိပခအရေးပြောဆိုမှုတွေမှာတိတ်ပြီးအဆင်ပြေချောမွေ့တယ်လို့အမေရိကန်အစိုးရကပြောဆိုပါတယ်။နေဆက်တလျှောက်ငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့အတွက်ယူကရိန်းရုရှားနဲ့တခြားပါဝင်ပတ်သက်သူအားလုံးတို့နဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့သမ္မတထရန့်ရဲ့ပြောဆိုချက်ကိုသမ္မတအင်ပီရိုကထုတ်တဲ့ကြေညာချက်မှာထည့်သွင်းထားပါတယ်။မကြာခင်မှာတွစ်ဆုံဆွေးနွေးကြရေးဖြစ်နိုင်ခြေကိုလည်းခေါင်းဆောင်တို့ဆွေးနွေးခဲ့ကြတယ်လို့အင်ပီရိုကပြောဆိုပါတယ်။ယူကရိန်းအရှေ့ပိုင်းစီးရီးပဋိပက္ခတွေဖြစ်နေတဲ့ဒေသမှာယူကရိန်းတပ်ဖွဲ့တွေနဲ့ရုရှားလိုလာတဲ့သဘုံတွေကြားတိုက်ပွဲတွေတကြောအပြန်ဖြစ်ပေါ်တဲ့အချိန်မှာယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရန့်တို့ပထမဆုံးအချိန်ဆွေးနွေးပြောဆိုရလဲဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းတကြောအပြန်ဖြစ်ခဲ့တဲ့ယူကရိန်းအရှေ့ပိုင်းတိုက်ပွဲတွေကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။အခုတကြောအပြန်တိုက်ပွဲတွေဟာဆိုရင်ရုရှားအပေါ်အနောက်နိုင်ငံတွေရဲ့ဒဏ်ခတ်ပိတ်ဆို့မှုဆက်ပြီးထားရှိရမယ့်အကြောင်းရင်းတစ်ခုဖြစ်တယ်လို့ယူကရိန်းသမ္မတကပြောပါတယ်။အမေရိကန်သမ္မတထရန့်ကရုရှားနဲ့ဆက်ဆံရေးခိုင်မာအောင်ဆောင်ရွက်ဖို့ထပ်ခါပြောဆိုနေတာကြောင့်ရုရှားအပေါ်ဒဏ်ခတ်ပိတ်ဆို့မှုတချို့အမေရိကန်ဘက်ကဖြေလျှော့ပေးလိုက်မယ့်အပေါ်ယူကရိန်းကစိုးရိမ်တာဖြစ်ပါတယ်။ဖလော်ရီဒါပြည်နယ်ကကမ်းခြေအင်အားမှာရောက်ရှိနေတဲ့သမ္မတထရန့်ကမနေ့စနေနေ့ကအီတလီဝန်ကြီးချုပ်နဲ့လည်းတယ်လီဖုန်းဆက်သွယ်ပြောဆိုပါရယ်နှစ်နိုင်ငံကြားလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးအပါအဝင်နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေကိုပိုပြီးတော့တိုးမြင့်နိုင်ရေးခေါင်းဆောင်တို့အုပ်တို့ဆွေးနွေးခဲ့ကြတယ်လို့လည်းသမ္မတအင်ပီရိုကထုတ်ပြန်ခဲ့ပါရယ်ရှင
်အီရန်အနေနဲ့သူ့ရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုနဲ့ရေဒါလေ့ကျင့်မှုတွေကိုလုပ်ခဲ့ကြောင်းအီရန်စစ်တပ်ရဲ့တပ်မှုကြီးတဦးကစနေနေ့မှာပြောကြားလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းအီရန်မှာပေတိန်ဒုံးကြီးစမ်းသပ်ပစ်လွတ်မှုအတွက်ထရမ့်အစိုးရကအီရန်ပေါ်ဒဏ်ခတ်ပေးဆို့မှုအသစ်တွေချမှတ်ခဲ့ပြီးနောက်တနေ့မှာအခုလိုစမ်းသပ်မှုတွေလုပ်ခဲ့တာဖြစ်ပါတယ်။အီရန်လေတပ်ကလေကြောင်းကာကွယ်ရေးစီးရီးလေ့ကျင့်မှုတွေကိုအီရန်မြောက်ပိုင်းဆမ်နန်ဒေသကစတူယန်ကီလိုမီတာ3500အတွင်းစနေနေ့ကလုပ်ခဲ့ပြီးရေဒါနဲ့ဒုံးကျည်စမ်းသပ်မှုတွေပါဝင်တယ်လို့အီရန်နိုင်ငံပိုင်ရုပ်သံဌာနကပြောပါရယ်။အီရန်ဒုသမ္မတအက်ရှ်ဟာကအမေရိကန်နိုင်ငံရဲ့မကြာသေးခင်ကဆူဆွဲချက်တွေကိုပြစ်တင်ရှုတ်ချလိုက်ပြီးအီရန်ပြည်သူတွေအနေနဲ့အဲ့ဒါကိုအလေးနက်ထားစရာမလိုဘူးလို့တုံ့ပြန်ခဲ့ပါရယ်။အမေရိကန်ကာကွယ်ရေးဝန်ကြီးတဲ့ James Mattis ကအီရန်ဟာကမ္ဘာပေါ်မှာအကြမ်းဖက်မှုကိုထောက်ပံ့နေတဲ့တစ်ခုတည်းသောအကြီးဆုံးနိုင်ငံဖြစ်တယ်လို့ပြောကြပါရယ်။ဒီလိုပြောကြပေမဲ့အရှိအလေပိုင်းမှာအမေရိကန်ရဲ့စီးရေးအင်အားတိုးချထားဖို့စဉ်းစားနေတာမျိုးတော့လောလောဆယ်မရှိသေးပါဘူးခင်ဗျာ
VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုနောက်အာဂရီလိုက်စားမှုကိုအမြင့်ဖြုတ်တိုက်ဖြတ်မယ်ဆိုတဲ့ဂရိကဝတ်နဲ့လွန်ခဲ့တဲ့3နှစ်နီးပါးကရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီအပြတ်အသတ်အနိုင်ရခဲ့တာပါဒါပေမဲ့ဒီသတင်းပတ်ကုန်မှာစတင်နေပြီဖြစ်တဲ့အရေးပါတဲ့ပြည်내ရွေးကောက်ပွဲတွေကတော့ဝင်ကြီးချုပ်မိုဒီအပေါ်လူကြိုက်များမှုနောက်ဗန္ဒာရေးကဏ္ဍမှာလက်နဲ့ချီပြီးရုတ်ရုတ်သေးသေးဖြစ်စေခဲ့တဲ့ငွေဆက်ကူတချို့ရုတ်တရက်ပြန်လဲရုတ်သိမ်းခဲ့တဲ့အမိန့်တို့အပေါ်စမ်းသပ်ခံရပြီဖြစ်ပါတယ်နိုင်ငံရဲ့တန်ဖိုးအကြီးဆုံးငွေဆက်ကူတွေဖြစ်တဲ့ UB 100ဒဏ်နဲ့900ဒဏ်တွေကိုပြီးခဲ့တဲ့နိုဝင်ဘာလကဖျက်သိမ်းလိုက်တာကြောင့်အိန္ဒိယပြည်သူတွေအနေနဲ့ငွေဆက်ကူအစ်စ်တင်တဲ့အစားတို့လဲလှယ်ဖို့သတင်းပတ်တွေနဲ့ချီစောက်ဆိုင်ခဲ့ရတာပါအချင်းပြက်ချစားမှုတွေကိုတိုက်ဖျက်ဖို့အခွန်မတမာမှုတွေကိုရှော့ချနိုင်ရင်းနဲ့ငွေဆက်ကူအသုံးပြုမှုကိုရှော့ချနိုင်ဖို့ရည်ရွယ်ပြီးဆောင်ရွက်တာဖြစ်တယ်လို့ဝန်ကြီးချုပ်နဲ့သူ့ရဲ့ပါတီကပြောဆိုပါတယ်ဒါပေမဲ့လည်းအတိုက်ခံတို့ဘက်ကတော့ဒီလိုဆောင်ရွက်တာဟာဆိုရင်အိန္ဒိယပြည်သူအများစုအတွက်အခက်အခဲပေါင်းစုံဖြစ်စေပြီးကမ္ဘာမှာစီးပွားရေးဖွံ့ဖြိုးမှုအများဆုံးအိန္ဒိယနိုင်ငံရဲ့စီးပွားရေးကိုကို့ဖာတာပြန်ပြီးတော့ဖျက်ဆီးတာလို့လည်းဝေဖန်ကြပါတယ်ပြည်내၅ခုရွေးကောက်ပွဲအရှုံးအနိုင်ကဝန်ကြီးချုပ်မိုဒီဆက်ပြီးအာဏာတည်မြဲမလားဆိုတဲ့အပေါ်မှာဆုံးဖြတ်နိုင်မှာမဟုတ်ပေမဲ့တကယ်လို့ရှုံးနှိမ့်ခဲ့မယ်ဆိုရင်တော့သူ့ရဲ့နိုင်ငံရေးပုံရိပ်ကိုအထိနာစေတဲ့အချက်အဖြစ်ရှုမြင်ကြမှာဖြစ်ပါတယ်
ပါကစ္စတန်မြောက်ပိုင်းမှာတောင်ပေါ်ကနှင်းဒုနဲ့ကြောက်တုံးကြီးတွေပြိုကျခဲ့တာကြောင့်အနည်းဆုံးလူ73ဦးသေဆုံးပြီးအိမ်5လုံးပျက်စီးသွားတယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်။ Chitra ဆိုတဲ့မြို့ကိုစနေနေ့ညပိုင်းကအဲ့လိုနှင်းတွေဖုံးလွှမ်းသွားခဲ့တယ်လို့ Chitra ကင်းတောက်တပ်ဖွဲ့အကြီးအကဲနီဇမုတ်ရှားကပြောပါတယ်။အဲ့ဒီဒေသကိုကယ်ဆယ်ရေးသမားတွေတွားရောက်ခဲ့ပြီးအလောင်း73လောင်းရှာဖွေတွေ့ရှိခဲ့ပေမဲ့အသက်ရှင်လျက်ကျန်နေသူတွေကိုကယ်ဆယ်နိုင်ရေးအတွက်ဆက်လက်ကြိုးပမ်းနေတယ်လို့အဲ့ဒီတပ်ဖွဲ့ရဲ့အကြီးအကဲကပြောပါတယ်
။ဆိုမာလီယာသမရရွေးကောက်ပွဲကိုနောက်သတင်းပတ်ထဲရဲတင်တန်းချောင်းမှကျင်းပဖို့ပြင်ဆင်ထားခဲ့ပြီးနောက်လုံခြုံရေးနဲ့မတမာမှုတွေပေါ်ပေါက်လာမဲ့အရေးစိုးရိမ်ချက်ကြောင့်အခုတော့မိုဂါဒီရှုလေဆိပ်ကိုပြောင်းရွှေ့လိုက်ပါတယ်။ကိုယ်စလေလောင်းနေရွေးကောက်ပွဲကော်မရှင်တို့နဲ့နှိဆက်တဲ့သတင်းရှင်းပြတွေက VOA ဆိုမာလီယာဌာနကိုမနေ့စနေနေ့ကပြောဆိုတာဖြစ်ပါတယ်။ကိုယ်စလေလောင်း24ဦးတို့ထဲက18ဦးကလုံခြုံရေးနောက်မတမာမှုတွေဖြစ်လာနိုင်ခြေတို့အပါအဝင်စိုးရိမ်ပွဲကိစ္စရအတော်များများကိုရွေးကောက်ပွဲကော်မရှင်ထံစာရေးသားခဲ့ပြီးတဲ့နောက်အခုလိုရွှေ့ပြောင်းလိုက်တာဖြစ်ပါတယ်။
အမေရိကန်နိုင်ငံမှာလူကြိုက်အများဆုံးပြိုင်ပွဲဖြစ်တဲ့ American ဘောလုံးဖိုင်နယ် Super Bowl ကို Texas ပြည်နယ်က Houston မြို့မှာဒီကနေ့တနင်္ဂနွေနေ့မှာကစားကြမှာဖြစ်ပါတယ်။အခုနှစ် Final မှာဘောလုံးကြမှာကတော့ New England Patriots အသင်းနဲ့ Atlanta Falcons အသင်းတို့ဘောလုံးကြမှာဖြစ်ပါတယ်။ New England Patriots အသင်းက Super Bowl Champion 4ချိန်ရဘူးပြီး Atlanta Falcons အသင်းကတော့1996တုန်းကတခါ Final ကိုရောက်ခဲ့ဖူးတာပါ။စနေနေ့က NFL တနှစ်တာအကောင်းဆုံးစုပေးပွဲမှာ Eldana Fanco အသင်းက quarterback လို့ခေါ်တဲ့အသင်းရဲ့တိုက်စစ်ကိုအကြီးကဦးဆောင်သူကတနှစ်တာအကောင်းဆုံးစုရခဲ့ပါတယ
်။တနင်္ဂနွေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ထိတ်တန့်ရောက်သတင်းလွှာရင်းနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးကြပါမယ်။တနင်္ဂနွေလုံးတိုင်းတာနဲ့ပြည်တွင်းစစ်အမြန်ဆုံးရက်ဆိုင်ပေးဖို့မနေ့စနေနေ့တုန်းကပြည်နယ်နဲ့တိုင်းတချို့မှာကျင်းပခဲ့တဲ့ငြိမ်းချမ်းရေးလှူလာသူကြောင်းသားပြည်သူလူထုရဲ့လမ်းလျှောက်ချီတက်ဆန္ဒပြခဲ့ကြတဲ့ငြိမ်းချမ်းရေးလူထုလှုပ်ရှားမှုကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFCB ကကြိုဆိုလိုက်ပါတယ်။လူထုရဲ့ငြိမ်းချမ်းရေးတောင်းဆိုချက်တွေကစစ်အသုံးစိတ်တွေလျှော့ချပေးဖို့တပ်မတော်ကနေစပြီးအပြစ်ခတ်ရစေးရေးစပြီးကြေညာပေးပါဆိုတဲ့တောင်းဆိုချက်တွေကတော့လက်တလို့စီရေးတင်းမာနေတဲ့အခြေအနေတွေပေါ်အခြေခံပြီးယုံကြည်မှုမတည်ဆောက်နိုင်သေးတဲ့အခက်အခဲတွေကြောင့်ဖြစ်နိုင်အောင်မယ်မထင်ဘူးလို့လည်းသုံးသပ်ပါတယ်။ငြိမ်းချမ်းရေးလူထုလှုပ်ရှားမှုနဲ့ပတ်သက်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့သဘောထားအမြင်ကိုဆက်သွယ်မေးမြန်းတဲ့အခါမှာ UNFC ရဲ့အထွေထွေအတွေ့အမှုခုခုတွေကအခုလိုစဖြေပါတယ်။
ကျွန်တော်တို့ကကြိုဆိုတယ်။ဗာရောက်လဲဆိုတော့နှစ်ပေါင်း60ကျော်90နှစ်ပါဖြစ်ပေါ်နေတဲ့ပြည်တွင်းစီရီပရိပခါကြောင့်လူလူတွေတိဒုက္ခရောက်တာတော့လူတိုင်းမြင်မြင်ကိုတွေ့ပါပဲနော်။အဲတော့ခုနကမှကျွန်တော်တို့ငြိမ်းချမ်းရေးနဲ့ပတ်သက်လို့လည်းကျွန်တော်တို့ထက်ထဲဝင်ကြီးနိုင်ရှုနေတာပေါ့ဗျာ။ဆိုရနဲ့တစ်ဆက်ပြီးတစ်ဆက်ခုစက်နှစ်ဆက်ဖြစ်လာပြီပေါ့။တိုးတော်လည်းပဲကျွန်တော်တို့ဖြစ်ပေါ်တိုးတက်မှုကအရာနေကွေးတဲ့သဘောတွေရှိပါတယ်။နေကွေးရဆိုတာကျွန်တော်ရှုနေရင်တကြိမ်တည်းမှာပြဿနာဖက်ဖို့ပြပြပြီးဥလဲတဲ့အနေထားမျိုးတွေကြောင့်ချက်ချတာလည်းပါပါလား။သူတို့ကျတော့ကျွန်တော်တို့အယုံကြည်မှုနဲ့ဆိုင်တယ်လို့ကျွန်တော်နားလည်ပါတယ်နော်ယုံကြည်မှုကအရေးကြီးပါတယ်သူတို့ဆွေးနွေးပွဲမှာတော့တစ်ဖက်ယုံကြည်အောင်ကျွန်တော်တို့ပါရမီတည်ဆောက်ဖို့လိုတယ်မကြာခဏတွေ့ဆုံရင်းနဲ့ဖြေရှာဖို့လိုတော့ပေါ့အခုကမကြာခဏတွေ့တော့လည်းပဲယုံကြည်မှုကမတည်ဆောက်နိုင်တဲ့အခါကျတော့ပြပခတ်ဖက်ကိုပြပြဦးလှည့်တော့တဲ့အခါကျတော့ငြိမ်းချရေးဖြစ်စဉ်ကလည်းနည်းနည်းဟိုအခြေဆန့်သွားတဲ့သဘောတွေတော့ရှိပါတယ်ဆိုတော့လူထုတွေအနေနဲ့ကလည်းအဲ့ဒါကြီးကိုအမှုမရဖြစ်တယ်လို့တော့ကျွန်တော်အဲ့လိုနားလည်ပါတယ်ဆိုတော့လူတို့တရားလည်းပဲအမင်းတင်းမင်းများပေါ့နော်ဒီညီချိုင်းဖြစ်စင်းနေပတ်သက်လीပြီးတော့ဟိုအဆုံးဖတ်ချင်တဲ့သဘောတွေကတော့ကျွန်တော်တို့နားလည်နေတယ်ကျွန်တော်တို့ကိုနိုင်ကလည်းဒီလိုမျိုးဆောက်အမီဖို့အတွက်လည်းကျွန်တော်တို့ကြိုးစားတော့ပါလေကြိုးစားတော့လည်းပဲအဆင်ပြေမှုတွေကအများကြီးရှိတော့ကျွန်တော်တို့ကလည်းဟိုပြောရတော့ခက်တာပေါ့နော်လူတို့တွေကတော့ဒီလိုဟိုဆန္ဒထုတ်ဖော်တာကတော့ဒါအချိန်ခါရောက်လို့အချိန်ခါတောင်းဆိုချက်ရသူတို့လုပ်ပေးလို့ကျွန်တော်နားလည်ပါတယ်နော
်ဟုတ်ကဲ့လူတို့ကဒီအဓိကတောင်းဆိုချက်၄ချက်ကိုသူတို့တောင်းဆိုပါတယ်အဲ့ဒီအထက်ထဲမှာခုနပြောလို့စစ်အသုံးစရိတ်လျှော့ချရေးစစ်ဘေးတင့်ပြည်သူတွေကိုအဟန့်တားမရှိဘဲနဲ့ကူညီပေးနိုင်ရေးပြည်တွင်းစစ်ရက်စဲရေးပေါ့နော်နောက်ဆုံးတစ်ချက်သူတို့တောင်းဆိုတာကတပ်မတော်ကနေစပြီးအပြစ်ခတ်ရက်စဲရေးကြီးညာဖို့ဆိုပြီးပြည်သူကတောင်းဆိုပါတယ်အဲ့ဒီတောင်းဆိုမှုကဘလောက်တိုင်းတာအထိဖြစ်နိုင်မယ်လို့ဦးခုခုရယ်ယူဆပါလဲရှင်
အခုကျွန်တော်တို့ UMC အဖွဲ့ဝင်နေတဲ့အစိုးရနဲ့ညနေဆောင်ရွက်တဲ့အခါမှာခုနတောင်းဆိုချက်ထဲကနေပြီးတော့ပေါ့နော်ဒီတောင်းလို့ဖက်ကနေပြီးတော့ပရမဇုံအရင် ပြခရဆက်ရေးကိုကြည့်ရဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့တောင်းဆိုချက်ထဲမှာဆိုရင်နံပါတ်1အနေနဲ့ကျွန်တော်ထွက်ထားတာရှိပါတယ်နော်တောင်းဆိုချက်လို့ပြောတာဆိုညနေအဖြစ်ရှာတာပေါ့ဗျာအကုန်လုံးပြောရင်တော့တောင်းဆိုရဲဆိုရင်တစ်ဖက်ကပေးရမယ်ဆိုတဲ့သဘောမျိုးဖြစ်တယ်ဆိုတော့ဒါကတော့ညနေအဖြစ်ရှာတဲ့သဘောလို့ပြောရဖို့တက်ပါလိမ့်မယ်ကျွန်တော်တို့နှုတ်နှစ်ဖက်မှာတောင်းရှိတယ်လို့နားလည်ပါတယ်ဆိုတော့တကယ်လို့များကျွန်တော်တို့ရဲ့ညနေအဖြစ်ရှာမှုအကြောင်းအရာတွေအလုံးနှစ်ဖက်သဘောတူတဲ့အနေထားတစ်ခုကိုရောက်ပြီဆိုလို့ရှိရင်အစိုးရတက်မလို့ဖက်နေပြီးတော့24နိုင်အတွင်းမှာတနိုင်လို့ပြစ်ခတ်ရဲ့စေချောင်းချင်းရဖြစ်ဖို့ရဲ့ပြီးလို့ရှိရင်တော့ကျွန်တော်တို့ US ဖွဲ့ဝင်နေနေနဲ့48နိုင်အတွင်းမှာလိုက်ပြီးတော့တနိုင်လို့ပြစ်ခတ်ရဲ့စေချောင်းလိုက်ပြီးချင်ရမယ်ဆိုတဲ့သဘောကိုကျွန်တော်တို့ပြောထားပါတယ်တက်ပွဲတွေလည်းဖြစ်နေတယ်အရှင်အောင်လည်းမြင့်နေသေးဆိုရင်တော့ကျွန်တော်ထင်တယ်တက်မလို့ဖက်ကတော့ဒီတက်ပွဲအနေထားကိုအကြောင်းပြုပြီးတော့ CE အသုံးစည်းရတော့ဒီလိုပဲမြင့်ပြီးတော့တင်တောင်းနေမှာပဲလို့ကျွန်တော်နားလည်တယ်ပေါ့နော်
ဟုတ်ကဲ့ရှင်အဲ့တော့မကြခင်မှာလဲဒုတိယပင်လုံးကပြန်ပြီးတော့မှကျင်းပဖို့ရှိတယ်ဆိုတော့ဥခုကိုရယ်တို့အနေနဲ့အခုလိုလူလူကလည်းငိမ့်ညာရေးအတွက်တောင်းဆိုတယ်ပင်လုံးကလည်းပြန်ပြီးကျင်းပတော့မယ်အနေထားရှိတယ်ဆိုတော့ရှေ့ဆက်ပြီးငိမ့်ညာရေးအလားအလာပေါ့နော်အထူးသဖြင့်အပြည့်မရက်ရသေးတဲ့တိုင်းရင်းသားအဖွဲ့တွေပါပူးပေါင်းပါဝင်မယ်ငိမ့်ညာရေးဘယ်လိုများအလားအလာရှိနိုင်ပါမလဲ
အော်ကျွန်တော်တို့ကလည်းချိန်နဲ့တပြေးညီဖြစ်စဉ်ကိုတော့ကျွန်တော်တို့ဟိုသစိတ်ချင်းစီသွားနိုင်အောင်တော့ကြိုးစားနေသေးပါပဲသို့တော့ကျွန်တော်တို့တွေးဆွန်ရှင်းလင်းမှုမကြခဏပြုလုပ်ဖို့အတွက်ကြားထဲမှာသူ့ဖက်ကိုယ်ဖက်အချင်းကြီးရတာလဲဟိုအခက်အခဲတခုလို့နားလည်ပါတယ်ဥပမာကိုယ်ဆိုရင်ကျွန်တော်တို့ဒီလိုတစ်ဖက်နဲ့တစ်ဖက်အပြန်လာညှိနှိုင်းဆောင်ရွက်ရင်းနဲ့တွေ့ဆုံတဲ့ကိုယ်အတွက်ဟိုပြည်နေတဲ့ကာလတွင်းမှာပဲလှုပ်ကြုံရင်းအခက်အခဲတွေကလည်းဖြစ်လာတဲ့အခါကျတော့ဒီဟာတွေလည်းပဲဟိုကျွန်တော်တို့တွေ့ဆုံဆွေးနွေးဖို့တောက်တဲ့အခါမှာသွားလာမယ်ကိုယ်စီတွေရဲ့လှုပ်ကြုံရေးကလည်းအချောင်ပြစရာလိုမျိုးအချောင်ရကိုဖြစ်လာသလိုတော့ဟိုတွေ့နေရတယ်
ဟု
တ်ကဲ့ဒါလည်းပဲခုနပြောသလိုပဲပေါ့နော်အဓိကယုံတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြုဝမရှိတော့ဒီလုံခြုံရေးလည်းထပ်သွင်းစစ်ဆေးမှုကိစ္စလို့ဖြစ်လာတယ်လေ
ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုလည်းဒီလပိုင်းတွင်မှာစီစဉ်ထားတယ်ဆိုတော့အဲ့ဒီအစီအစဉ်ကရောဘယ်တော့လောက်များဖြစ်နိုင်မှာမလဲဥက္ကူလေ
အော်ကျွန်တော်တို့ဖက်ကတော့ဒေါအောင်ဆန်းစုကြည်နဲ့တိုင်းရဲ့တွေ့ရမယ်မပြောဆိုတော့ကံဒီကမှမပြောနိုင်ပါဘူးဒါပေမဲ့အချမ်းဖြစ်တော့ကျွန်တော်တို့အဲ့ဒါလိုတွေ့ရင်တော့ပို့ပြီးတော့ကျွန်တော်တို့သွားလို့တဲ့ခရီးကပို့ပြီးတော့မြေမြေစစနဲ့ဟိုပေါက်မလားဆိုတဲ့အခြေခံစဉ်းစားချက်တော့ရှိပါတယ်ဆိုလိုတာကတော့ policy နဲ့အဓိကချက်တဲ့ကိစ္စရတွေကိုတော့စုချင်းနဲ့ကျွန်တော်တွေးပြီးရင်တော့သူ့ဘက်ကနေပြီးတော့ social policy ဘန်းတွေကိုဖျက်ပြလိုက်လို့ရှိရင်တော့အသေးစိတ်ညနေမှာကိစ္စတွေကအဆင်ပြေသွားနိုင်တယ်မြန်ဆန်သွားနိုင်တယ်လို့ကျွန်တော်တို့ယူဆတာပါ
ဟုတ်ကဲ့ပါရှင်အခုလိုဖြည့်ပေးတာကျေးဇူးအများကြီးပဲတင်ပါတယ်ဥက္ကူရယ်ရှင်ဟုတ
်ဟုတ်ကဲ့
ဟုတ်ကဲ့ပါရှင်ဟုတ်
တော်ရရှင်များရှင်နိုင်ငံမှာတရားဥပဒေစိုးမိုးရေးတိတ်အရေးကြီးတယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကအရင်းတင်တိုင်းအလေးထားပြောလို့ရှိပါတယ်။အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နေပါရှိလာပြီးတဲ့နောက်တရားဥပဒေစိုးမိုးရေးဟာလွန်ခဲ့တဲ့တစ်နှစ်နေပါကျော်ကထက်ပိုးပြီးအားကောင်းလာပါပြီလား။ဒါမှမဟုတ်ငခုအတိုင်းပဲရှိနေသေးပါပဲလား။ဒါမှမဟုတ်ပိုးပြီးရုတ်ရော့သွားပါသလား။အခုလာမယ့်အင်္ဂါညဓာတ်ရိုက်လေလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုဆွေးနွေးခြင်းတာကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်းရေးသားပြောဆိုပြီးပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က12392382554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေအားလုံးကိုဖိတ်ခေါ်ပါရရှင
်။လာမယ့်အင်္ဂါနေ့ညတရိပ်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါသည်ရှင်။ဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်။မြန်မာနိုင်ငံတဝန်းကပြည်နယ်နဲ့တိုင်းနယ်မှာတိုင်းရင်းသားဘာသာစကားနဲ့ရိုးရာတင်ယိုးညွန့်တန်းရေးဆွဲခွင့်ပေးမယ်ဖက်ဒရယ်ပညာရေးစနစ်ရှိဖို့လိုတဲ့အကြောင်းပညာရေးစနစ်ပြုပြင်လိုလားရေးဒီပြောင်းလဲဖို့လိုလားသူတွေကပြောဆိုပါတယ်ဒါနဲ့ပတ်သက်ပြီးတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးသတင်းပေးပို့ထားတာနားဆင်ပါရှင
်မြန်မာနိုင်ငံမှာဖက်ဒရယ်ပညာရေးစနစ်ပေါ်ဆောင်နိုင်မှုအတွက်အရင်အစိုးရလက်ထက်ကနေအခုအစိုးရလက်ထက်အထိသက်ဆိုင်ရာအဖွဲ့အစည်းတွေကကြိုးပမ်းလှုပ်ဆောင်နေကြပါတယ်ဖက်ဒရယ်ပညာရေးစနစ်တည်ဆောက်နိုင်မယ်ဆိုရင်တော့တိုင်းဒေသကြီးနဲ့ပြည်နယ်အလိုက်ပညာရေးပိုင်းကိုတိုးတက်အောင်လှုပ်ဆောင်နိုင်မှာဖြစ်ပြီးတိုင်းရင်းသားဘာသာစကားတွေနဲ့သင်ကြားမှုတွေလည်းလှုပ်ဆောင်လာနိုင်မှာဖြစ်တယ်လို့ကရင်ပြည်သူ့ပါတီကအတွင်းရေးမှူးနတ်ခင်အေဦးကအခုလိုပြောပါတယ
်ဒီ Federal Education ဆိုတာကတော့ဒီဟိုဘ ਹੁ ကနေပဲဒီပညာရေးစနစ်ကိုဘ ਹੁ ကနေပဲချုပ်ကန်ထားတာမျိုးမဟုတ်ဘဲနဲ့ပြည်နယ်နဲ့တိုင်းတွေကိုသူတို့ဘာသာသူတို့လွတ်လပ်စွာသူတို့လူမျိုးနော်သူတို့ဒေသအခြေအနေပေါ်မှာကြည့်ပြီးတော့ဆွဲတဲ့ curriculum မျိုးဖြစ်စေခြင်းနဲ့ ဥပမာသူတို့ဒေသမှာဥပမာဒေသတိုင်းဟာမတူနိုင်မှုသားတောင်ပေါ်ဒေသရှိမယ်မြေပြန့်ဒေသရှိမယ်အဲ့တော့အဲ့ဒီသူ့ဒေသနဲ့သူဘာတွေလိုအပ်တယ်လဲဥပမာဟိုနေပေါ့engineering နေလိုအပ်တယ်ဆိုလို့ရှိရင် engineering university ဖြစ်ဖြစ် college တွေဖြစ်ဖြစ်ဖွင့်ပေးဖို့နောက် computer နောက် IT နဲ့ပတ်သက်တာမျိုးတွေလိုအပ်တဲ့နေရာမှာဒါမျိုးလေးတွေဖွင့်ပေးဖို့နောက်စိုက်ပျိုးရေးအဓိကတော့ဟိုဆ iam တင်လာတော့အဓိကတော့ جماعه တို့ဒီကရင်ပြည်နယ်ဆိုလို့ရှိရင်ဒါစိုက်ပျိုးရေးမွေးမြူရေးကရင်နေရာကျေးလက်ဒေတာမှာပဲများတယ်ဥပမာ AR တိုင်းဆိုတာကရင်35သိန်းလောက်ရှိတာဘုံဒါအစိုးရဒေတာဒါကမှဒေတာမှန်သိချမသိသိဘူးအဲ့တော့အဲ့ဒီလူတွေအတွက်အဓိကအရေးကြီးတာစိုက်ပျိုးမွေးမြူရေးအတွက်ကိုတကယ်ထုတ်လုပ်နိုင်တဲ့ဟာမျိုးဖြစ်ဖို့လိုတယ်အခု جماعه တို့နိုင်ငံမှာဖြစ်နေတဲ့ပြဿနာတွေက graduate တွေအများကြီးထွက်လာတယ်ဟုတ်လားပွဲရတွေထွက်မယ်နောက်ပြန်ဆယ်တန်းအောင်နေထွက်ကြပြီ graduate တွေလည်းအလုံးမရဘူးဘယ်မှာလုံးလုံးမှမသိဘူးဆိုတဲ့ဟာမျိုးတွေပေါ့
ပညာရေးစနစ်ပြုတ်ရင်ကြောင်းလဲရင်နိုင်ငံလုံးဆိုင်ရာကွန်ရက် NNER အနေနဲ့တော့ Federal ပညာရေးစနစ်ဖော်ဆောင်မှုနဲ့ပညာရေးစနစ်နဲ့ပတ်သက်ပြီးဆွေးနွေးမှုတွေလှုပ်ဆောင်နိုင်ဖို့ပညာရေးဝန်ကြီးနဲ့တွေ့ဆုံခွင့်ရ2016ခုနှစ်ကလေးကစတင်ထားပေမဲ့လည်းအခုချိန်ထိအကြောင်းပြန်မှုမရရှိသေးပါဘူး NNER မကွေးတိုင်းတာဝန်ခံအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ရန်ကုန်တက္ကသိုလ်သင်္ချာမေဂျာဌာနတွဲဘက်ပါမောက်ခဦးကြည်ချင်ပေါ်ကတော့ဖက်ဒရယ်ပညာရေးစနစ်ပေါ်ပေါက်နိုင်ဖို့အတွက်နိုင်ငံရေးအပြောင်းအလဲကလည်းအရေးပါတယ်လို့အခုလိုပြောပါတယ
်ဖက်ဒရယ်ပညာရေးစနစ်သွားနိုင်ဖို့ကအဓိကကျွန်တော်တို့ကနိုင်ငံရေးစနစ်ကိုယ်တိုင်ကဖက်ဒရယ်ဒီမိုကရေစီနိုင်ငံအရင်ဖြစ်အောင်ကြိုးစားမှအဆင်ပြေမှာပေါ့နော်ကျွန်တော်တို့ကတိုင်းပြည်ကိုလည်းဒါဖက်ဒရယ်စနစ်နဲ့ကျွန်တော်တို့ကသွားကြမယ်အဒီလိုမျိုးတိုင်းပြည်ကတကယ်ဖက်ဒရယ်နဲ့သွားနိုင်ခဲ့ပြီဆိုရင်ကျွန်တော်တို့ဒါဖက်ဒရယ်ပညာရေးဖြစ်ဖို့ကတိတ်မခက်တော့ဘူးကြာအဲ့တော့ကျွန်တော်တို့ကဒီနိုင်ငံရေးရောပညာရေးရောနှစ်ဖက်ခွာတာပေါ့နော်နိုင်ငံရေးရလည်းကျွန်တော်တို့ကဖက်ဒရယ်သွားနိုင်အောင်ကျွန်တော်တို့စူးစမ်းရမယ်ပေါ့ဒါပြည့်တော့ဖက်ဒရယ်ပညာရေးလွယ်သွားမှာပေါ့
ဖက်ဒရယ်ပညာရေးစနစ်ပေါ်ပေါက်ဖို့ကိုတော့မဖြစ်မနေလှုံ့ဆော်ရမှာဖြစ်တဲ့အပြင်ဘိုးချုပ်ကံမှုရှင်းချဖို့လိုအပ်ပြီးဒိုင်းနာတွေကလည်းဖက်ဒရယ်ပညာရေးတည်ဆောက်ဖို့ဆန္ဒရှိနေကြပါတယ်ဒါကြောင့်ပညာရေးစနစ်ကိုမလွှဲမသွေပြောင်းလဲရမှာဖြစ်တဲ့အကြောင်းကိုလည်းဦးကြည်ထင်ပေါ်ကအခုလိုပြောပါတယ
်ပညာရေးကပြောင်းအောင်ပါဗျအကုန်လုံးလဲတည်တယ်ပြောင်းအောင်ပါပြောင်းတင့်တယ်ဆိုတာလူတိုင်းတည်တယ်အဲ့တော့ကျွန်တော်တို့အစိုးရအတက်အနေနဲ့ကလည်းဒါပြည်သူလူထုထောက်ခံပြီးပြက်လာတဲ့အစိုးရလေသူတို့အနေနဲ့ကလည်းဒီပညာရေးပြုပြင်ပြောင်းလဲတင့်တယ်ဆိုတာသူတို့လည်းတည်မှာပါသူတို့လည်းတည်မှာသူတို့ပြောင်းလဲပြောင်းအောင်လဲကျွန်တော်တို့မှာအဲ့တော့ကျွန်တော်တို့ကဟို advocacy လုပ်တယ်ဆိုတာဒီကိစ္စတွေကပြောင်းတင်တယ်ဒီနေရာတွေကတော့ကျွန်တော်တို့ကတွန်းပေးနေတာပေါ့ဆိုတော့အကောင့်နဲ့ကိစ္စတွေကျွန်တော်တို့ပေါင်းလို့ရတာဒီပေါင်းလို့မယ်အဲထောက်ပြတဲ့နေရာတွေကျွန်တော်တို့ထောက်ပြမယ်ဒီအစိုးရတဲ့အနေနဲ့လဲအများဆုံးဒီပညာရေးပြုဝင်ပြောင်းလဲတဲ့အပိုင်းကိုဆောင်ရွက်နိုင်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ်ခင်ဗျာ
ဖက်ဒရယ်ပညာရေးစနစ်တည်ဆောက်တာဟာဒိုင်းနာစီလုံးညီညွတ်ရေးအတွက်လဲအထောက်အကူဖြစ်စေပြီးအမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်တာကိုလဲအထောက်အကူဖြစ်စေနိုင်တယ်လို့ပညာရေးအတိုင်းဝိုင်းနဲ့တိုင်းနာတွေကပြောဆိုနေကြပါတယ်ကျွန်တော်ကောင်းမြတ်ဖြိုပါမြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်ဆက်ပြီးတော့ကျမ်းမာရေးဆောင်မတပုတ်ကိုပြောပြပေးခြင်းပါတယ်ကိုလက်လှူရှားမှုနည်းပါတာနဲ့အဝလွန်နာတွေကကန်ဆာရောဂါအများစုဖြစ်စေနိုင်တဲ့အကြောင်းရင်းတွေထဲမှာပါဝင်တာမှုကိုလက်လှုပ်လှုပ်ရှားရှားနေထိုင်ကြဖို့လိုအပ်ပါတယ်ဒါနဲ့ပတ်သက်လို့ကျမ်းမာရေးဆိုင်ရာသတင်းဆောင်မကိုတော့ဒေါက်တာတန့်စောကပေးပို့ထားတာနားဆင်ပါရှင်
WHO မှတ်တမ်းတွေအရကမ္ဘာပေါ်မှာကင်ဆာရောဂါကြောင့်အသက်တည်ဆုံးနေရသူဦးရေဟာတစ်နှစ်ကို 8.2 တန်းခန့်ရှိပြီးနှစ်စဉ်တည်ဆုံးနေရသူဦးရေရဲ့ 73 ရာခိုင်နှုန်းရှိနေတာကိုတွေ့ရပါတယ်ကင်ဆာရောဂါဖြစ်ပေါ်ခံစားနေရသူဦးရေဟာလည်းနောက်နှစ်အနည်းငယ်အတွင်းမှာတန်း10အထိရောက်ရှိလာနိုင်တာကြောင့်ကင်ဆာရောဂါကြွတင်ကာကွယ်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့လိုအပ်တယ်လို့ရွှေရောင်နှင်းစီကင်ဆာဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဗမောက္ခဒေါက်တာဒေါ်ရင်ထွန်းကပြောပါတယ်
ဒီကမ္ဘာလုံးကလည်းပြောနေပါတယ်ဖြစ်ပွားနှုန်းတွေများလာတယ်ပေါ့နော်အဲသူတို့ကမှန်းထားတာ2030ရောက်ရင်ပေါ့နော်ဆိုတော့ခုကနေတွင်နောက်73နှစ်ပေါ့နော်အဲ့ဒီမှာဆိုရင်ねအဲဒီကမ္ဘာလုံးမှာလူကြီးက20ကျော်ကကင်ဆာဖြစ်မယ်လို့တောင်ဆိုလာပါတယ်ဆိုတော့30လောက်တောင်မြင့်တက်လာနိုင်တယ်လို့တောင်မှပဲမှန်းထားတယ်ဆိုတာလည်းတော်တော် NDHD မှာပါတယ်များလာတာမှာတော့အကြောင်းတွေအများကြီးရှိပါတယ်လူကြီးတွေပို့ပြီးတော့တိုးပွားလာတယ်များပြားလာတယ်နောက်ပြီးတော့ကျမရေဟိုဆောက်ရှောက်မှုတွေအကောင်းတဲ့ခါကျတော့အတဲ့အရွယ်တွေပူကြီးလာတယ်တဲ့ရွယ်ပူကြီးလာတဲ့မြာကင်ဆာဖြစ်ပေါ်ရတယ်ချန်ချာပူတော့များလာတယ်နောက်လူနေမှုဘဝပုံစံတွေပြောင်းလဲလာတယ်ပါပေါ့နော
်ကင်ဆာရောဂါကိုကြိုတင်ကာကွယ်လို့မရတဲ့ရောဂါတစ်ခုအဖြစ်သတ်မှတ်ခဲ့ရတာကနေရောဂါဖြစ်စေနိုင်တဲ့အကြောင်းအရာတွေကိုလေ့လာတွေ့ရှိလာတာနဲ့အမျှရာခိုင်နှုန်းတော်တော်များများကိုကာကွယ်ထားလို့ရတဲ့ရောဂါတစ်ခုအဖြစ်ပြောင်းလဲသတ်မှတ်လာကြတာကိုတွေ့ရပါတယ် ကိုလည်းလှူရှာမှုနေပါတာတွေနဲ့ဝါလွန်နာတွေဟာကင်ဆာရောဂါအများစုကိုဖြစ်စေနိုင်တဲ့အကြောင်းရင်းတွေဖြစ်တာကြောင့်တွက်လက်လှူရှာပြီးတက်တက်ကြွကြွနေထိုင်တဲ့အလေထားကိုလိုက်နာကျင့်သုံးပေးဖို့လိုအပ်တယ်လို့ပြောပါတယ်
။ကျွန်တော်ကောင်ကွက်နဲ့နီလန်းနေတယ်မှာလူတိုင်းရင်စိတ်မတောက်ဘူးလေ။လူတိုင်းရင်ကောမဆောင်။အဲလူတိုင်းရင်မတောက်။သို့တော့လူတိုင်းနဲ့သက်ဆိုင်တာကတော့နေ့စဉ်စားရတာဘူးနော်။ကျွန်တော်တွေးချဲ့ပြီးတော့စားသုံးမှုလိုတယ်။ကျမိုင်းနဲ့ညီညွတ်တယ်ရွေးလို့ရပါတယ်။နောက်ပြီးတော့လှူရှာပြီးတော့တွက်လက်ပြီးတော့ဖြက်လက်နေတဲ့ physically active lifestyle ကိုသူတို့အားပေးတာပေါ့နော်။အရောအဘွားမလွန်အောင်ပါအဓိကတော့အဝါလွန်ခြင်းကကင်ဆာရောဂါကတော်တော်များများရဲ့အကြောင်းရင်းခံတရားဖြစ်နေပါတယ်သူတို့ရဲ့သူတေသနာတွေအရာပြောမယ်ဆိုရင်ဥမာရင်သားကင်ဆာလူနာပေါ့သူကပြန်ဖြစ်နိုင်တယ်ပြန်ဖြစ်နိုင်ခြေရှိသေးတာနော်ဆိုရင်တနေ့အဲ့လိုပေါ့ physically active ဖြစ်တဲ့ exercise ပေါ့အဲ့တော့လေ့ကျင့်ခန်းပေါ့တနေ့ကိုဥမာဖြစ်ရင်နိုင်ရွယ်လမ်းလျှောက်မယ်ဒီဘက်မှာ9ရက်လျှောက်အောင်ရပါတယ်ကတ်တုတ်တလေးလျှောက်မယ်ပေါ့ဒါဆိုရင်တူက40ရာခိုင်နှုန်းထိအောင်ချက်ချလို့ရတယ်လို့ပြောတယ်ဒီကိုလည်းလှူရှာမှုတစ်ခုလေအကို short ချနိုင်တယ်လို့အဆိုရှိပ
ါကင်ဆာရောဂါတွေမဖြစ်အောင်ကြိုတင်ကာကွယ်လို့ရတဲ့အကြောင်းအရာတွေရှိတယ်လို့ကြိုတင်ကာကွယ်လို့မရသေးတဲ့အကြောင်းအရာတွေလည်းရှိနေပါတယ်ရှောင်းလဲမရလို့ကင်ဆာရောဂါဖြစ်ခဲ့မယ်ဆိုရင်ရောဂါနှိမ့်စဉ်ကလေးကဆော့ဆော့ဆီဆီဖော်ထုတ်ကုသနိုင်မှုလိုအပ်ပါတယ်ကင်ဆာရောဂါအမျိုးအစားတော်တော်များများဟာရောဂါနှိမ့်စဉ်မှာဖော်ထုတ်သိရှိခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိနေတာကြောင့်ကျန်းမာရေးစစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုအပ်တယ်လို့သိရပါတယ်တချို့ကင်ဆာရောဂါတွေဟာ virus ပိုးတွေကြောင့်ဖြစ်ပေါ်ခံစားရလိမ့်ရှိတာကိုတွေ့ရပါတယ်။ကိုယ်လေးချင်းရှော့ချတာနဲ့ကိုယ်နဲ့လှုပ်ရှားအကစားပြုလုပ်တာတွေအပြင်ကင်ဆာရောဂါဖြစ်စေနိုင်တဲ့အပြုမှုတွေကိုရှောင်ကျဉ်ပြီးလိုအပ်တဲ့ကာဝယ်ဆေးတွေကို good side ထိုးနှံပေးထားမယ်ဆိုရင်ကင်ဆာရောဂါမဖြစ်အောင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေနိုင်မှာဖြစ်ပါတယ်
။တို့ကသုံးယောက်မှတယောက်ကာကွယ်လို့ရတယ်လို့တောင်ဆိုပါတယ်။ဥမာပြင်ဆေးလိပ်မတောက်ဘူးဆိုတာဖြစ်နေကြတော်တော်နေသွားတာပေါ့နော်ဆေးပဲကြီးသုံးတာတွေပေါ့နော်နောက်တစ်ခုကတော့ကာကွယ်လို့ရတာကကာကွယ်ဆေးနှမျိုးရှိပါတယ်ဒါကအသေးအောင်တော်ပါပြို့ပေါ့နော်ဒါတော့အခုကတော့တနိုင်ငံလုံးတိုင်းတာနဲ့မွေးကင်းစာလေးမှာထိုးပေးနေတာတွေတော်တော်များထိုးပြီးနိုင်ရှိပါတယ်အဲမတိုးထိုးတဲ့အရွယ်မတိုင်ခင်ပေါ့နော်အဲ့ဒီအသက်အရွယ်ရောက်နေသူတွေဆိုရင်တော့စစ်တင်တာပေါ့နော်တဲအောင်တော်ပါပြို့စစ်မယ်မရှိဘူးဆိုရင်ကာကွယ်ဆေးထိုးမယ်ပေါ့ကုန်ကျစရိတ်ကတလောက်မရှိပါဘူးရရှိမယ့်အကျိုးမြတ်ကအများကြီးရှိပါတယ်
ကင်ဆာယောဂါတွေဟာကာကွယ်လို့မရတဲ့ယောဂါအဖြစ်ကနေရာခိုင်နှုန်းအများစုကိုကာကွယ်လို့ရတဲ့ယောဂါအဖြစ်ပြောင်းလဲရောက်ရှိလာနေပြီးကိုယ်နဲ့လှုပ်ရှားမှုနေပါခြင်းနဲ့အဝလွန်ခြင်းတွေကကင်ဆာယောဂါအများစုကိုဖြစ်စေနိုင်တဲ့အကြောင်းရင်းတွေဖြစ်တာကြောင့်တက်တက်ကြွကြွလှုပ်လှုပ်ရှားရှားနေထိုင်ရင်ကင်ဆာယောဂါကိုကြိုတင်ကာကွယ်ထားနိုင်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဇောပ
ါဒေါက်တာတန်ဇောတင်ပြခဲ့တဲ့ကျန်းမာရေးဆိုင်ရာသတင်းလွှာပါရှင်တင်းနေတာညနေခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲအခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကတလှည့်ပြောပြပေးပါမယ်ရှင
်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကလူတွေအမေရိကန်ပြည်ထောင်စုတွင်ဝင်ရောက်ခွင့်တမျှတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ညွှန်ကြားချက်ပြန်အသက်ဝင်စေဖို့အစိုးရရဲ့ရှောက်ထားချက်ကိုဖက်ဒရယ်အယူခံတရားရုံးကပယ်ချပါတယ်San Francisco ကအမှတ်9စီရင်စုအယူခံတရားရုံးကအမေရိကန်ပြည်ထောင်စုအစိုးရနဲ့ Washington ပြည်နယ်တို့အနေနဲ့တနင်္လာနေ့နေ့ခင်းပိုင်းမှာရှောက်လဲချက်တွေထပ်တင်နိုင်တယ်လို့တော့ခွင့်ပေးထားပါတယ်။ Donald Trump သမ္မတဖြစ်ပြီး3ပတ်ထဲဝင်လာတဲ့အချိန်ထိအမေရိကန်ပြည်ထောင်စုတဝက်နဲ့နိုင်ငံတကာမှာပါ Trump ရဲ့မူဝါဒနဲ့သဘောထားတုံ့ပြန်ချက်တွေပေါ်ဆန္ဒပြပွဲတွေတောက်လျှောက်ဖြစ်နေပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာတော့ထောင်နဲ့ချီတဲ့ပြည်သူတွေစနေနေ့တုံးကအမေရိကန်တန်ယုံရှိစူဝေးခဲ့ချပြီးသမ္မတထရန့်ကိုဆန့်ကျင်တဲ့ကြွေးကြော်သံတွေနဲ့ဆန္ဒပြပါတယ်ဆန္ဒပြပွဲမှာလူမျိုးကြီးဝါဒဆန့်ကျင်သူတွေနဲ့မွတ်စလင်အရေးလှုပ်ရှားသူတွေပါဝင်ခဲ့ချပြီးသူတို့ကသမ္မတထရန့်ရဲ့ပြည်ဝင်ခွင့်ဗီဇာတားမြစ်မှုကိုရောဒီလိုတားမြစ်မှုအပေါ်ဝေဖန်ဖို့တုံ့နှိမ့်နေတဲ့ဝန်ကြီးချုပ်ထရီဇာမေရဲ့ဗြိတိန်အစိုးရကိုပါဆန့်ကျင်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်အမေရိကန်သမ္မတထရန့်နဲ့ယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုတို့မနေ့စနေနေ့ကတယ်လီဖုန်းနဲ့ဆွေးနွေးပြောဆိုမှုအတွင်းရုရှားနဲ့ပြည်ပခအရေးပြောဆိုမှုတွေမှာတိတ်ပြီးအဆင်ပြေချော့မွေ့တယ်လို့အမေရိကန်အစိုးရကပြောပါတယ်။နေဆက်တလျှောက်ငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ရေးအတွက်ယူကရိန်းရုရှားနဲ့တခြားပါဝင်ပတ်သက်သူအားလုံးတို့နဲ့ဆွေးနွေးသွားမယ်လို့လည်းမစ္စတာထရန့်ကပြောဆိုထားပါတယ်။
သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Justin Twiss ဖြစ်ပါတယ်ရှင်။ကျွန်မကစုမောမှာဒီညနေခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.